အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့ Holocaust Memorial ပြတိုက်ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကို Ellie Visor စုတခုကို April 18ရက်နေ့မှာချိန်မြှင့်မှုစီစဉ်ထားပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဒေါအောင်ဆန်းစုကြည်မဆုံမနစ်စွန့်လွတ်အနစ်နာခံဆောင်ရွက်မှုတွေအတွက်အခုလိုစုချိန်မြှင့်တာဖြစ်တယ်လို့ဆိုပါတယ်။အပြည့်စုံကိုတော့မက်ခင်ပြူထွေးကပြောပြပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ပါ Ellie Visor စုဟာအမုန်းတရားတွေကိုစန့်ကျင်ပြီးလူသားမျိုးနွယ်တွေအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေမဖြစ်ရလေအောင်ဟန်တာကာကွယ်ရင်းလူသားတွေရဲ့ဂုဏ်သိက္ခာတိုးတက်အောင်ဆောင်ရွက်ကြိုးပမ်းနေသူတွေကိုပေးအပ်တဲ့ Holocaust Memorial ပြတိုက်ရဲ့အမြင့်ဆုံးဂုဏ်ထူဆောင်စုဖြစ်ပါတယ်ကမ္ဘာတဝန်းကဒီလိုလူမျိုးတွေကိုနှစ်စဉ်စုချီးမြှင့်လာတာမှာဒီနှစ်တော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုချီးမြှင့်မှာဖြစ်ပါတယ်ဆရာနာရှင်ကိုတွန်းလှန်တဲ့ဒေါက်ဆန်းစုကြည်ရဲ့စိတ်သက်ခွန်အားတတိဟာအတူယူစရာဖြစ်တယ်လို့ Holocaust Memorial ပြတိုက်ကိုထူထောင်သူတူဖြစ်တဲ့ Ellie Visor ကပြောပါတယ
် He's an extraordinary human being with ideals and ideas and all of these ideals and all of these ideas are all there not only for her own sake it's for her country and beyond that
သူဟာကောင်းဆုံးဆန်မူနာအတွေးခေါ်တွေရှိတဲ့ထူးခြားတဲ့လူသားတစ်ယောက်ပါဒီလိုဆန်ထားစရာတွေတွေးခေါ်ရရလဲသူတကိုယ်ရေအကျိုးအတွက်မဟုတ်ပဲသူ့ရဲ့တိုင်းပြည်အတွက်ဖြစ်ပါတယ်ဒါအပြင်ကိုကမ္ဘာပေါ်ကအမျိုးသားအမျိုးသမီးလူသားတိုင်းခံစားကြရတာတွေကိုတွေ့ရတဲ့အခါတိုင်းကျွန်တော်စိတ်ထဲမှာဒေါအောင်ဆန်းစုကြည်ကိုအမြဲလိုလိုတွေးမြင်မိပါတယ်ကုညီဆောင်ရွက်ဖို့တာဝန်ရှိတယ်လို့ခံစားရပါတယ်ဒါကြောင့်ဒေါအောင်ဆန်းစုကြည်နဲ့အတူအားလုံးကယက်တည်နေတယ်ဆိုတာကိုသိစေချင်ပါတယ
်ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံမှာလွတ်လပ်ခွင့်နဲ့တရားမျှတမှုတွေရှိလာဖို့အရေးမဆုံမနစ်ဆွလွတ်အနစ်နာခံလှုပ်ရှားဆောင်ရွက်နေတဲ့သူဖြစ်တယ်လို့လေဒီ Holocaust Memorial ပြတိုက်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ဒုတိယကမ္ဘာစစ်ကာလအတွင်းနာဇီဂျာမနီတို့ရဲ့လက်ချက်နဲ့ဂျူးလူမျိုးတန်းနဲ့ချီတပ်ဖြတ်ခံခဲ့ရတဲ့သမိုင်းဝင်အဖြစ်အပျက်တွေကိုအများပြည်သူလေ့လာကြည့်ရှုနိုင်ဖို့အတွက် Holocaust Memorial ပြတိုက်ကို1993ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်ဒီလိုကျူးလူမျိုးတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့အောက်မေ့ဘွယ်အထိမ်းအမှတ်အနေဖြင့်ဧပြီလ19ရက်နေ့ကိုသတ်မှတ်ပြီးတော့နှစ်စဉ်အောက်မေ့ဘွယ်အခမ်းအနားတွေကျင်းပပြုလုပ်နေတာလည်းဖြစ်ပါတယ်။ဒေါက်ဆာဆူချီကိုဂုဏ်ပြုချီးမြှင့်မဲ့အခမ်းအနားကိုတော့ဒီအောက်မေ့ဘွယ်နေ့မတိုင်ခင်အကျိုးအချိန်ကာလဧပြီလ18ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်။ဒီခန္ဓာကိုမြမဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်နိုင်ပွဲမရှိပေမဲ့ဗီဒီယိုကနေနှုတ်ခွန်းစကားပို့လာဖို့မျှော်လင့်ရပါတယ်။ဒေါက်ဆာစုကြည်ဟာသူ့ရဲ့ဒီမိုကရေစီရေးဆွံ့လွတ်ဆောင်ရွက်မှုတွေအတွက်နိုင်ငံတကာကပေးအပ်တဲ့ဂုဏ်ပြုဆုပေါင်းများစွာချီးမြှင့်ခံထားရတဲ့သူဖြစ်ပါတယ်။အမေရိကန်သမ္မတရဲ့အရက်သားတွေကိုပေးအပ်တဲ့အမြင့်ဆုံးလွတ်မြောက်ရေးဆု Presidential Medal of Freedom Award ကို2000ခုနှစ်ကရရှိခဲ့တယ်လို့ပြီးခဲ့တဲ့2011ခုနှစ်ထဲမှာတည်းမဲ့အမေရိကန်ပြည်ထောင်စု Oxide Foundation ကချီးမြှင့်တဲ့အမျိုးသမီးတတိယဆု Battle of Creek နဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားမှုအဖွဲ့ Feminist Majority Foundation ကပေးအပ်တဲ့Eleanor Roosevelt ဆုတွေအပါအဝင်ဒီအမေရိကန်ပြည်ထောင်စုကပေးအပ်တဲ့ဆုပေါင်းများစွာကိုလက်ခံရရှိထားသူလည်းဖြစ်ပါတယ်ရှင်။